အရင်အပတ်တုန်းကနာဝိညာဉ်နဲ့ဘုရားသခင်ကိုကိုးကွယ်ခြင်းအကြောင်းကိုကျွန်တော်ဝင်ခဲ့ပါတယ်။အခုသစ္စာတရားနဲ့ကိုးကွယ်ခြင်းအကြောင်းကိုဝင်ခဲ့ပါမယ်။ယောဟန်အခိုင်းလေးအခန်းငယ်23ကနေ24ကျမ်းမှာဖော်ပြထားတဲ့အချက်ကိုကျွန်တော်ဖတ်ပြပါမယ်။ကိုးကွယ်သောသူမှန်သမျှတို့သည်ခမဲတော်ကိုနာဝိညာဉ်နဲ့၎င်းသစ္စာတရားနဲ့၎င်းကိုးကွယ်ရမည့်အချိန်ကာလသည်လာ၍ယခုပြင်ရောက်လျက်ရှိ၏။အကြောင်းမူကားသူတို့ကိုးကွယ်သောသူတို့ကိုခမဲတော်သည်အလိုတော်ရှိ၏ဘုရားသခင်သည်နာဝိညာဉ်ဖြစ်တော်မူ၏ဘုရားသခင်ကိုကိုးကွယ်သောသူတို့သည်နာဝိညာဉ်နှင့်၎င်းသစ္စာနှင့်၎င်းကိုးကွယ်ရမည်ဟုမိန့်တော်မူ၏ဒီကျမ်းချက်မှာပြောထားတဲ့သစ္စာတရားဆိုတာဘုရားသခင်တမန်တော်ကိုဆိုလိုခြင်းဖြစ်ပါတယ်ဘုရားသခင်တမန်တော်ဆိုတာယေရှုခရစ်တော်နဲ့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာကိုဆိုလိုခြင်းဖြစ်ပါတယ်။ယောဟန်အခိုင်း14အခန်းငယ်6မှာယေရှုကငါသည်လမ်းခရီးဖြစ်၏တမန်တရားလည်းဖြစ်၏အသက်လည်းဖြစ်၏ငါကိုအမည်မပြုလင်အဘယ်သူမျှခမဲတော်ထံသို့မရောက်ရလို့အတိအလင်းမိန့်တော်မူပါတယ်။အဲ့ဒီတော့သစ္စာတရားနဲ့ဘုရားသခင်ကိုကိုးကွယ်ခြင်းဆိုတာဘုရားသခင်သားတော်ယေရှုခရစ်တော်ဟာဘုရားသခင်တမန်တရားဖြစ်ကြောင်းနားလေဝန်ခံပြီးဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖော်ပြထားတဲ့ဘုရားသခင်အလိုတော်အတိုင်းနေထိုင်အသက်ရှင်ခြင်းဖြစ်ပါတယ်ဘုရားသခင်သားတော်ယေရှုခရစ်တော်အားဖြင့်သာစစ်မှန်သောဘုရားသခင်ကိုကျွန်တော်တို့သိနိုင်ပြီးဘုရားသခင်သားတော်ယေရှုခရစ်တော်အားဖြင့်သာဘုရားသခင်ကိုကျွန်တော်တို့ကိုးကွယ်လို့ရတယ်အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ယောဟန်အခိုင်း1အခန်းငယ်18မှ18ကျမ်းမှာအခုလိုဖော်ပြထားပါတယ်အကြောင်းမူကားပညာတရားတော်ကိုမောရှေလက်တွင်ပေးတော်မူ၏ကျေးဇူးတရားနှင့်သစ္စာတရားမူကားယေရှုခရစ်အားဖြင့်ဖြစ်သည်ဘုရားသခင်ကိုအဘယ်သူမျှမမြင်စဖူးတော်လဲခမဲတော်၏ရင်ခွင်၌ရှိသောတပါးတီသောသားတော်သည်ဘုရားသခင်ကိုထင်ရှားစေတော်မူပြီလို့ဖော်ပြထားပါတယ်ဘုရားသခင်သားတော်ယေရှုခရစ်တော်ဟာမျက်မြင်မရသောဘုရားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေတော်မူသောသူဘုရားသခင်ကယ်တင်ခြင်းဂရုတော်ကိုပြည့်စုံစေတော်သူဖြစ်ပါれ။ဘုရားသခင်သားတော်ယေရှုခရစ်တော်မှာတပါစစ်မှန်သောဘုရားသခင်ကိုကျွန်တော်တို့သိနိုင်တဲ့နည်းလမ်းမရှိဘူး။ဘုရားသခင်သားတော်ယေရှုခရစ်တော်မှာတပါဘုရားသခင်ကိုကျွန်တော်တို့ကိုးကွယ်နိုင်တဲ့နည်းလမ်းမရှိဘူး။ဘုရားသခင်သားတော်ယေရှုခရစ်တော်ဟာမျက်မြင်မရသောဘုရားသခင်ဇာတိအဖြစ်တော်ကိုဘယ်လိုထင်ရှားစေတော်မူသလဲ။ဘုရားသခင်ကယ်တင်တော်မူခြင်းဂရုတော်ကိုဘယ်လိုပြည့်စုံစေတော်မူသလဲဆိုတဲ့အချက်ကိုကျွန်တော်အနည်းငယ်ဆက်ပြီးဝင်ခတ်သွားပါမယ်ဘုရားသခင်ဟာချစ်ချင်းမေတ္တာဖြစ်တော်မူကြောင်းဘုရားသခင်သားတော်ယေရှုခရစ်တော်ကထင်ရှားစေတော်မူပါတယ်ဘုရားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏လို့တိယောအခိုင်းလေးအငယ်၈မှာအတိအလင်းဖော်ပြထားပါတယ်မဿဲမာကုလုကာယောဟန်စတဲ့ခရစ်ဝင်ကျမ်းတွေကိုကျွန်တော်တို့ကြည့်ရင်ယေရှုဟာဘုရားသခင်ချစ်ချင်းမေတ္တာတော်ကိုထင်ရှားစေတော်မူသောသူဖြစ်ကြောင်းအတိအလင်းကျွန်တော်တို့တွေ့ရပါတယ်လူတိုင်းကိုယေရှုချစ်တော်မူပါတယ်ယူဒာလူတို့ကရှမာရိလူမျိုးကိုဇက်နိုင်တဲ့အမျိုးလို့သတ်မှတ်ပြီးသူတို့နဲ့ပေါင်းဖော်ခြင်းမပြုဘူးယေရှုကတော့ဇက်နိုင်ဇက်မြင့်ဆိုတဲ့အစစ်အတန်းခွဲခြားခြင်းမရှိဘဲရှမာရိအမျိုးသမီးနဲ့တွေ့ဆုံစကားပြောခဲ့သည်သာမကတောက်ဖို့ရည်ကိုပါတောင်းခဲ့ပါတယ်ရှမာရိအမျိုးသမီးကအံ့ဩခြင်းများစွာနဲ့တင်သည်ယူဒလူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲ့ကြောင့်တောက်ဖို့တောင်းသည်လို့ဆိုပါတယ်ယူဒလူတို့အတွက်ဇက်နိုင်တဲ့အမျိုးတန်ဖိုးမရှိတဲ့ရှမာရိလူမျိုးဟာယေရှုအတွက်တော့ကောင်းကင်ဘုံစည်းစိမ်ကိုစွန့်တော်မူသည့်တိုင်အောင်ချစ်တော်မူပြီးအဲ့ဒီရှမာရိအမျိုးကိုစစ်မှန်သောဖခင်ကိုဘယ်လိုကိုးကွယ်ရမလဲဆိုတာယေရှုပြောပြတော်မူခဲ့ပါတယ်လုကာအခိုင်း9အခန်းငယ်54နဲ့55ကြားမှာယေရှုနဲ့တပည့်တော်တို့ကိုရှမာရိလူမျိုးတွေကသူတို့ရဲ့ရွာကိုအဝင်မခံဘဲတားခဲ့ကြပါတယ်။တပည့်တော်ယာကုပ်နဲ့ယောဟန်တို့ကတော့"သခင်အဲလိယပြုတ်တဲ့သို့အကျွန်ုပ်တို့သည်ကောင်းကင်မှမိကျစေ၍ထိုသူတို့ကိုလောင်ကျွမ်းစေခြင်းကအလိုတော်ရှိတော်မူသလော"ဟုပြောကြတော့ယေရှုကလူသားသည်လူတို့၏အသက်ကိုတန့်အံ့သောငါကြွလာသည်မဟုတ်ကဲတင်အံ့သောငါကြွလာသည်ဟုဆုံးမတော်မူပြီးမှအခြားသောရွာသို့ကြွတော်မူ၏အဲ့ဒါကိုကြည့်ခြင်းဖြင့်လူအပေါင်းတို့သည်ကယ်တင်ခြင်းသို့ရောက်၍တမန်တရားကိုသိစေခြင်းဟာဘုရားသခင်အလိုတော်ရှိ၏ဆိုရက်ဘုရားသခင်ချစ်ခြင်းမေတ္တာတော်ဟာ ယေရှုခရစ်တော်အားဖြင့်ဘုရားသခင်ထင်ရှားစေတော်မူပါれယူဒာလူတို့ရဲ့မုန်တီးခြင်းကိုခံရတဲ့အခွန်ခံတို့ကိုလည်းယေရှုချစ်တော်မူပြီးသူတို့ကိုကယ်တင်တော်မူခဲ့ပါれတပည့်တော်12ပါးတည်းကမတ်သဲဟာလည်းအရင်နှုန်းကအခွန်ခံတယောက်ပါသို့သောယေရှုကသူ့ကိုချစ်တော်မူပြီးတပည့်တော်12ပါးအဝင်ဖြစ်ဖို့ရွေးကောက်တော်မူပါれပညာမတတ်တဲ့သူစင်ရဲချမ်းသာအဆင့်အတန်းခွဲခြားခြင်းမရှိဘဲလူတို့ကိုယေရှုချစ်တော်မူပြီးဘုရားသခင်တမန်တရားကိုပြတော်မူပါれသင်တို့ဤရန်သူတို့ကိုချစ်ကြလော့သင်တို့ကိုကြိမ်ဆဲသောသူတို့အားမေတ္တာပို့ကြလော့သင်တို့ကိုမုန်းသောသူတို့အားကျေးဇူးပြုကြလော့သင်တို့ကိုနှောက်ယှက်ညှင်းဆဲသောသူတို့အဖို့ဘုရားသခင်ကိုစွတောင်းကြလော့လို့ယေရှုကိုယ်တော်တိုင်တုံသင်ပြတာတော်မူတဲ့အတိုင်းနေအမျိုးမျိုးနဲ့သူ့ကိုစန့်ကျင်ပုံကံပြော့တတ်ဖို့အမြဲတမ်းအကွက်ချောင်းနေကြတဲ့ယူဒဘာသာရေးကောင်းဆောင်နဲ့သူတို့ရဲ့နောက်လိုက်တို့ကိုလည်းချစ်ချင်းမေတ္တာနဲ့ဘုရားသခင်အလိုတော်ရှိသောကိုးကွယ်ခြင်းနှင်းလန်းကိုယေရှုပြောပြတော်မူပါတယ်သူ့ကိုကားတိုင်းတင်ဖို့လာဖမ်းကြတဲ့သူတွေနေအမျိုးမျိုးနဲ့လှောင်ပြောင်တယောတဲ့သူတွေကြိမ်ဆဲတဲ့သူတွေမျက်နာကိုတတွေးနဲ့ထွေးတဲ့သူရိုက်ပောက်ကြတဲ့သူနဲ့ကားတိုင်းမှာဆွဲတင်ရိုက်ထားကြတဲ့သူတို့ကိုလည်းယေရှုချစ်တော်မူပြီးစကားတခုနဲ့တော့ပြန်ပြီးရန်တွေ့ခြင်းမပြုခဲ့ဘူးသူတို့ကိုရန်တုံ့ပြန်မဲ့အစား"အိုးအဘသူတို့ဤအပြစ်ကိုလွတ်တော်မူပါသူတို့သည်ကိုပြုသောအမှုကိုမသိကြ"လို့မေတ္တာနဲ့ဆုတောင်းပေးခဲ့ပါတယ်ယောမအခိုင်းငါအငယ်၈မှာငါတို့သည်အပြစ်ရှိစဉ်ပင်ခရစ်တော်သည်ငါတို့အတွက်ကြောင့်အသေးခံတော်မူသည်ဖြစ်၍ဘုရားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာပြတော်မူ၏လို့အတိအလင်းဖော်ပြထားပါတယ်။ဘုရားသခင်ကလောကီသားတို့ကိုဘလောက်အထိချစ်တော်မူသလဲဆိုရင်မိမိ၌အချစ်ရဆုံးတပါးရီသောသားတော်ကိုစွန့်တော်မူသည်တိုင်အောင်ချစ်တော်မူပါတယ်။ကာယကံဝစီကံမနောကံစတဲ့ကံသုံးပါးနဲ့ဘုရားသခင်ပြည့်ညတ်တော်တို့ကိုနေ့တိုင်းအကြိမ်ပေါင်းများစွာချိုးဖောက်ကြတဲ့လောကီလူသားတို့ကိုဘာကြောင့်ဘုရားသခင်ချစ်တော်မူသလဲဆိုရင်ဘုရားသခင်ဟာချစ်ချင်းမေတ္တာဖြစ်တော်မူသောကြောင့်ဖြစ်ပါတယ်။ယေရှုဟာဘုရားသခင်ချစ်ချင်းမေတ္တာတော်ကိုထင်ရှားစေတော်မူသောသူနဲ့ဘုရားသခင်ကတိတော်များကိုပြည့်စုံစေသောသူဖြစ်တော်မူပါတယ်။ယေရှုဟာဘုရားသခင်တန့်ရှင်းခြင်းကိုထင်ရှားစေတော်မူသောသူဖြစ်ပါတယ်။ဘုရားသခင်ကိုယ်တော်တိုင်ကသင်တို့ဤဘုရားသခင်ငါထာဝရဘုရားသည်တန့်ရှင်းသောကြောင့်သင်တို့လည်းတန့်ရှင်းခြင်းရှိကြလောလို့မိန့်တော်မူပါတယ်။ကောင်းကင်တမန်တရတ်တို့ဟာဘုရားသခင်ပလင်တော်တစ်ဖက်တစ်ချက်မှယက်နေကြလျက်ကောင်းကင်ဘိုးချေအရှင်ထာဝရဘုရားသည်တန့်ရှင်းတော်မူဤတန့်ရှင်းတော်မူဤတန့်ရှင်းတော်မူဤမိကြီးလုံးသည်ဘုန်းတော်နှင့်ပြည့်လေ၏ဟုတပားကိုတပားကြွေးကြော်၍မွတ်ဆိုကြ၏လို့ဟေရှာယအခိုင်း6အငယ်3မှာကျွန်တော်တို့တွေ့ရပါတယ်။အပြစ်နဲ့ကင်းစင်ဖို့ယေရှုကတရားကျင့်ကြံအားထုတ်ခြင်းမပြုခဲ့ပါဘူး။ဖျားစစ်စစ်ကနေလူသားတိအပြစ်ကိုခံယူသောသူဖြစ်တော်မူသောကြောင့်ဖျားသခင်ဇာတိအပြစ်တော်တည်းဟုသောတန့်ရှင်းခြင်းဟာယေရှုခရစ်တော်မှာအစကတည်းကအပြစ်အဝရှိနေပြီးသားဖြစ်ပါတယ်။ယူဒလူတို့ကယေရှုကိုနေအမျိုးမျိုးနဲ့အပြစ်တင်ဖို့ရှာကြံကြပါတယ်။ဒါပေမဲ့သူတို့မအောင်မြင်ခဲ့ပါဘူး။ပိလတ်မင်းကလည်းဤသူ၌အဘယ်အပြစ်ကိုမျှငါမတွေ့လို့လူတို့ရှေ့မှာကြေညာခဲ့ပါတယ်။သို့သောအပြစ်မရှိသောယေရှုဟာလူတို့အပြစ်ကြောင့်လဝါကတိုင်မှာအသေးခံဖို့ကြွလာတော်မူသည့်အတိုင်းအသေးခံတော်မူပါတယ်။ဖယားသခင်ဟာတန့်ရှင်းသောဖယားဖြစ်တော်မူကြောင်းယေရှုခရစ်တော်ရဲ့အသက်တာအပြင်ကျွန်တော်တို့တွေ့ရပါတယ်ယေရှုဟာဖယားသခင်ပြောင်းမတ်တော်မူခြင်းကိုထင်ရှားစေတော်မူသောသူဖြစ်ပါတယ်တရားဟောရခြင်းအခိုင်း32အငယ်3မှာဖယားသခင်ဇာတိအဖြစ်တော်ကိုအခုလိုဖော်ပြထားပါတယ်ဖယားသခင်သည်မူလအမြစ်ဖြစ်၍အမှုတော်သည်စုံလင်ပေ၏စီရင်တော်မူသမျှတို့သည်တရားနှင့်ညီလျက်သစ္စာဆောင်သောဖယားအပြစ်ကင်းလွတ်၍ဟောက်မှန်ဖြောက်မှတ်သောဖယားဖြစ်တော်မူ၏ဖယားသခင်ဟာဟောက်မှန်ဖြောက်မှတ်တော်မူသောဖယားဖြစ်တော်မူသောကြောင့်ဖယားသခင်တရားစီရင်တော်မူချက်နဲ့ပြုတော်မူသောအမှုမှန်သမျှတို့ဟာမှန်ကန်ဖြောက်မှတ်တယ်ဖယားသခင်ဘတော်မှအမှားမလုပ်ဘူးဖယားသခင်တရားစီရင်တော်မူချက်နဲ့ပြုတော်မူသောအမှုမှန်သမျှတို့ဟာမှန်ကန်ဖြောက်မှတ်တော်မူကြောင်းသားတော်ယေရှုခရစ်တော်အားဖြင့်ဖယားသခင်တတ်သိပြတော်မူပါတယ်ဖယားသခင်ဟာပြောင်းမတ်တော်မူသောဖယားဖြစ်တော်မူသောကြောင့်အပြစ်ကိုစီရင်တော်မူပါれ မိမိရဲ့ဖြတ်မှတ်တော်မူခြင်းကိုထင်ရှားစေဖို့ကျွန်တော်တို့ရဲ့အပြစ်ရှိသမျှကိုသားတော်ယေရှုအပေါ်မှာတင်တော်မူပြီးအပြစ်စီရင်တော်မူခဲ့ပါတယ်။သားတော်ယေရှုခရစ်တော်ကိုယုံကြည်ကိုးစားခြင်းဖြင့်အပြစ်လွတ်ခြင်းအခွင့်ကိုတရားသဖြင့်စီရင်တော်မူသောဘုရားသခင်ကိုကျွန်တော်တို့အစဉ်အမြဲကျေးဇူးတင်ရမှာဖြစ်ပါတယ်။ပြုတော်မူသောအံ့ဘွယ်နမိတ်လက္ခဏာအပြင်ဘုရားသခင်ဇာတိအပြစ်တော်ကိုယေရှုထင်ရှားစေတော်မူပါတယ်။ယေရှုပြုလုပ်တော်မူသောအံ့ဘွယ်နမိတ်လက္ခဏာအချို့ကိုကျွန်တော်တို့ကြည့်မယ်ဆိုရင်မွေးရာပါမျက်စိကန်းသောသူကိုမြင်စေပါれမုံငါးလုံးနဲ့ငါးနှာခေါင်ကိုပွားစေပြီးလူပေါင်း 9,000 ကိုဝါလင်စွာကြွေးမွေးခဲ့ပါれလေမုန်တိုင်းကိုအမိတ်ပေးပြီးငြိမ်သက်စေတော်မူပါれတေသွားတဲ့လူ3ဦးကိုအသက်ပြန်ရှင်စေတော်မူပါれမိမိကိုယ်တိုင်တေခြင်းမှရှင်ပြန်ထမြောက်တော်မူပါれစသည်တို့ဟာတပါဝလွန်တရားဖြစ်ပါれယေရှုကဘုရားသခင်ဆိုတာတဘာဝတရားနဲ့တဘာဝလွန်တရားအပေါ်မှာတကောအာနာရှိသောအနန္တတကောရှင်ဖြစ်ကြောင်းထင်ရှားစွာသက်သေပြတော်မူပါれ။ဖယားသခင်ဟာချစ်ချင်းမြတ်တာတန်ရှင်းတော်မူသောဖယားဖြောက်မတ်တော်မူသောဖယားတဘာဝနဲ့တဘာဝလွန်တရားအပေါ်မှာတကောအာနာရှိတော်မူသောဖယားဖြစ်တော်မူကြောင်းသားတော်ယေရှုခရစ်အားဖြင့်ထင်ရှားစွာသက်သေပြတော်မူပါれ။ယောဟန်အခန်း20အငယ်31မှာအခုလိုဖော်ပြထားပါれ။ဤကျမ်းစာ၌ရေး၍မထားသောအခြားနမိတ်လက္ခဏာအများတို့ကိုလည်းယေရှုသည်တပည့်တော်တို့မျက်မှောက်၌ပြတော်မူ၏ယေရှုသည်ခရစ်တော်တည်းဟုသောဘုရားသခင်၏သားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထို့သို့ယုံ၍နာမတော်အားဖြင့်အသက်ကိုရမိအကြောင်းဤမျှလောက်ရေးထားလျက်ရှိသည်ယောဟန်အခန်း3အငယ်18မှာသားတော်ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရမယုံကြည်သောသူမူကားဘုရားသခင်၌တပါတီသောသားတော်ကိုမယုံကြည်သောကြောင့်ယခုပင်အပြစ်စီရင်ခြင်းကိုခံရ၏လို့အတိအလင်းဖော်ပြထားပါတယ်။သစ္စာတရားနဲ့ကိုးကွယ်ခြင်းဆိုသည်မှာယေရှုခရစ်တော်ဟာဘုရားသခင်တမန်တရားခမဲတော်ထံကိုရောက်ရာတခုတည်းသောလမ်းဖြစ်ကြောင်းသိမှတ်ဝန်ခံပြီးယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပြီးတမာတရားတည်းဟူသောဘုရားသခင်နှုတ်ကပတ်တော်တမာကျမ်းစာနဲ့အညီနေ့တိုင်းအသက်ရှင်ခြင်းဖြစ်ပါれ။ဘုရားသခင်သားတော်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်တခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါ။သင်ပြုမိခဲ့တဲ့အဖြစ်လိုက်မိခဲ့တဲ့လမ်းမတွေအတွက်နောင်တနှလုံးသားနဲ့ဘုရားသခင်ထံဝန်ချက်တောင်းပန်ပြီးယေရှုကိုသင်ရဲ့စိတ်နှလုံးသားထဲမှာခေါ်ဖိတ်လက်ခံမယ်ဆိုရင်ဘုရားသခင်အထံတော်မှဝမ်းမြောက်ခြင်းငြိမ်သက်ခြင်းနဲ့အတူနောင်ဘဝတေချာစိတ်ချမှုကိုအမှန်ပင်ရရှိမှာဖြစ်ပါတယ်ဆိုရက်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ခြင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ